လွန်ခဲ့တဲ့နှစ်ပေါင်း100ကျော်ကဂျပန်နိုင်ငံကနေအမေရိကန်ပြည်ထောင်စုကိုနှစ်နိုင်ငံချစ်ချည်လက်ဆောင်ဖြစ်နေပေးခဲ့တဲ့ဒီ Cherry ပန်းတွေပွင့်တဲ့အခုလိုຫນွေဥကာလရာသီမှာတော့မျိုးသား Cherry ပန်းပွဲတော်ကိုနှစ်စဉ်ပျော်ဝဲရှင်မောတွေနဲ့အတူဆင်နွှဲလေးရှိတာပါဒီပွဲကတော့ Washington DC တဝိုက်ပြည်နယ်တွေကတာမကခီးဝဲပြည်နယ်တွေကလာကြသူတွေရောနောက်ကမ္ဘာတဝန်းအာရှဒေသတွေကပါလာကြတဲ့သူတွေလည်းအများအပြားရှိပါတယ
် Oh it's beautiful I came from China originally
ကျွန်တော်ကတော့မူရင်းတရုတ်နိုင်ငံကလာတဲ့သူပါလောလောဆယ်တော့ဂျာမန်တောင်းမှနေပါတယ်ပန်းကြီးကတိတ်ကိုလှတယ်မပြောလို့ပြောရမှန်းတော့မသိတော့ပါဘူးဗျာ
ဓာတ်ပုံပညာနဲ့ပွဲယူထားတဲ့စမန်တာကတော့အိုင်အိုဝါပြည်နယ်ကနေဒီချယ်ရီပန်းပွဲတော်ကိုပထမဆုံးအကြိမ်ရောက်လာတာလို့ပြောပါတယ်
I've been to DC before but never when the cherry blossoms were blooming.
ဒီစီမျိုးတော်ကိုကျွန်မအရင်တုန်းကလည်းရောက်ဖူးပါတယ်။ဒါပေမဲ့ဒီချယ်ရီပွဲတော်ကိုလာတာကတော့ပထမဆုံးအကြိမ်ပါ။တန်းတွေကအရင်ကိုလှပါတယ်။ဓာတ်ပုံရိုက်လို့သိကောင်းပါတယ်လို့စမန်တာကပြောထားတာပါ။ချယ်ရီပန်းတွေပွင့်မဲ့အချိန်ကိုတော့ National Park Service NPS လို့ခေါ်တဲ့အမျိုးသားပန်းဦးရင်တွေကိုထိန်းသိမ်းစောင့်ရှောက်တဲ့အဖွဲ့ကအနီးကပ်စောင့်ကြည့်ပြီးသတင်းထုတ်ပြန်ပေးပါတယ်။ရာသီဥအခြေအနေပေါ်မူတည်ပြီးတော့ပန်းပွင့်ချိန်စောတာနောက်ကျတာရှိပေမဲ့လို့အများအဖြစ်ကတော့မတ်လတတိယပတ်လောက်ကနေဧပြီလဒုတိယပတ်အကြာကာလအတွင်းမှာပန်းတွေပွင့်တတ်တယ်လို့ချယ်ရီပွဲတော်ကလည်းဒီကာလအတွင်းမှာပဲကျင်းပတာပါဒီနှစ်ပွဲတော်ရဲ့တရားဝင်သတ်မှတ်ထားတာကတော့မတ်လ20ရက်နေ့ကနေဧပြီလ12ရက်နေ့အထိဖြစ်ပါတယ်ဒီနေ့အားဆိုရင်တော့ချယ်ရီပန်းတွေအလှဆုံးပွင့်တဲ့သတင်းပတ်နောက်ဆုံးပတ်ဖြစ်တယ်လို့ပွဲတော်နောက်ဆုံးရက်တွေလည်းဖြစ်ပါတယ်ဒေသအသီးသီးကိုကိုစားပြုတဲ့ဖျော်ဖြေရေးအဖွဲ့တွေ၊ကျောင်းတဲ့တက္ကသိုလ်တွေကကိုစားပြုအဖွဲ့တွေအမျိုးမျိုးပါဝင်ဆင်နွှဲကြတဲ့ဒီ Cherry ပွဲတော်ပိတ်ပွဲအခမ်းအနားကိုတော့ဒီနှစ်မှလည်းစီစီကာကာကျင်းပတာပါဒီနှစ်ပွဲတော်မှာစံရိုးရအကတမျိုးနဲ့ဖျော်ဖြေတဲ့အထဲမှာတော့မြန်မာနိုင်ငံသားတဦးဖြစ်တဲ့ကိုတန်းထွတ်အောင်လည်းပါပါတယ
်အခုဒီနေ့ Cherry ပန်းပွဲတော်မှာတန်းထွတ်အောင်လည်းလာပြီးတော့ဖျော်ဖြေတယ်လို့သိရပါတယ်ဘာကနဲ့ကမှလဲ
ကျွန်တော်ကဒီမှာကျွန်တော်ကြောင့်ကိုစားပြုပြီးတော့ဒီဂျပန်နိုင်ငံရဲ့ဟိုငါးဖန်သမားတွေလှုပ်တဲ့ပုံစံမျိုးအကနဲ့ဟိုတရုတ်ဖို့ပြမှာဖြစ်ပါတ
ယ်ဂျပန်ရိုးရအကပေါ
့ဂျပန်ရိုးအကပေါ့
ဘလို့ခံစားရလဲမြန်မာနိုင်ငံကနေဒီနိုင်ငံသားတယောက်နေနဲ့အခုလိုဒီအမျိုးသားပွဲတော်ကြီးတစ်ခုမှလာပြီးတော့ဖြော်ပြရတယ်ဆိုတော့လ
ေအရန်ပြောပါတယ်ဘာလို့ဒီပွဲရလဲပေါ်စီတီမဟုတ်လေပွဲရလဲကြီးရပြီးတော့ဒီမှာအမေရိကန်တနိုင်ငံလုံးကလူတွေသာမကတကဘာလုံးကလူတွေရပါလားကြီးရကြီးရကျွန်တော်အရန်ဝန်ကုန်ကြီးပါတယ်
အမေရိကန်တက္ကသိုလ်မှာနိုင်ငံတကာဆက်ဆံရေးဘာသာရပ်နဲ့တတိယနှစ်တက်နေတဲ့ကိုသန်းထွတ်အောင်ကကျောင်းကိုစားပြုအဖွဲ့နဲ့အတူဖျော်ဖြေခွင့်ရခဲ့တာပါဒီနေ့ကတော့ Cherry ပန်းပွဲတော်ပြီးဆုံးကနေနောက်ဆုံးရက်တွေဖြစ်လို့ပိတ်ပွဲအခမ်းအနားတွေကိုတခဏတနာကျင်းပတာပါပြီးခဲ့တဲ့ပွဲတော်ရဲ့ကာလတွေမှာဆိုရင်လေလူကြီးလူငယ်အရွယ်ဆုံးပါဝင်ဆင်နွှဲနိုင်တဲ့ပျော်ပွဲရှင်ပွဲတွေစင်မြစ်ဖျော်ဖြေပွဲတွေအမှုပညာပြပွဲပန်းအလှပြိုင်ပွဲနောက်မျက်နှာစီးချေပွဲမီချူမီပန်းဖောက်ပွဲအားကစားပြိုင်ပွဲတွေနဲ့ရိုးရအတီးမို့အကခုံတွေကိုလည်းမြို့တော်အနက်နေရာပေါင်းစုံမှာကျင်းပပါတယ်
ဒီ Cherry ပန်းပွဲတော်ဟာအမေရိကန်နဲ့ဂျပန်နိုင်ငံနှစ်နိုင်ငံချစ်ချင်ရင်းနှီးမှုကိုဖော်ပြတဲ့သင်္ကေတတစ်ခုဖြစ်တယ်လို့ပဲအမေရိကန်ပြည်ထောင်စုမှာတော့အခုလိုနေဦးကာလမှာကျင်းပတဲ့ပွဲတော်တွေထဲမှာအကြီးဆုံးပွဲတော်တစ်ခုပဲဖြစ်ပါတယ်။ကလေးလူကြီးမရွေးအပါဝင်ဆင်နဲ့ကြားတဲ့ဒီ Cherry ပန်းပွဲတော်ကိုတော့နှစ်စဉ်လူတသန်းလောက်လာပြီးတော့ပါဝင်ဆင်နဲ့လေးရှိပါတယ်ရှင်။ကျွန်မခင်ပြထွေးပါ Cherry ပန်းတွေရှိရာကနေသင်ပြပို့နေပါတယ်ရှင်။